SIS အကြံဖက်အဖွဲ့ကိုချိန်မှုန်းဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားက2014ဩဂုတ်လမှာပထမဆုံးအကြိမ်အမိန့်ပေးခဲ့ခြင်းကစပြီးအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကနေ IS တပ်ဖွဲ့ဝင်9000လောက်ကိုတုတ်တန်နိုင်ခဲ့တယ်လို့အမေရိကန်စစ်ဘက်ဆိုင်ရာအစ်မြင့်ရရှိသူကပြောပါတယ်။ဒီအရေးအတွက်ဟာရေဘူးကခံမှန်းချေဖြစ်တယ်လို့လည်းပြောပါတယ်။ IS တပ်ဖွဲ့ဝင်9000ကအထူးသဖြင့်ဆီးရီးယားနဲ့အီရတ်တို့မှာတေဆုံးတာဖြစ်ပြီးလေဗျားနဲ့အာဖဂန်လိုတခြားနိုင်ငံတွေမှာတေဆုံးတဲ့ IS အကြံဖက်တပ်ဖွဲ့ဝင်အရေးအတွက်တွေမပါသေးဘူးလို့လည်းပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်အတွင်းအမေရိကန်ဥဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေဘလောက်ထိရောက်မှုရှိခဲ့လဲဆိုတာကိုပြသတဲ့အနေနဲ့ခံမှန်းချေကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပါတယ်။အီရတ်နိုင်ငံကလူညင်ပေါင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရသူဘိုမှုကြီးဂျွန်ထဒေါရင်ကမိုးဆူမှာရှိတဲ့စစ်သွေးကြော်တွေဟာစစ်ကိုမရနိုင်တော့ဘဲနဲ့ဝမ်းရံပိတ်ဆို့တာကိုခံနေရတဲ့အတွက်အကြဆုံးများပြောင်းနေတယ်လို့ပြောဆိုပါတယ်။အဲဒီနောက်မှာပဲအခုလို IS အဖွဲ့ဝင်တွေတေဆုံးတဲ့ကိန်းဂဏန်းကိုထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။